အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တည်ဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။အဲ့ဒီရှီယာမွတ်စလင်ယဉ်ကျေးမှုစင်တာကအီရန်နဲ့အဆက်ဆက်ရှိပါတယ်။တိုက်ခိုက်ခံရမှုကြောင့်လူ40တည်ဆုံးပြီး30ကျော်ဒဏ်ရာရထားတဲ့အကြောင်းနဲ့အသေးအပြောက်တိုးလာနိုင်တယ်လို့ပြည်ထရေးဝန်ကြီးဌာနဒုတိယပြောခွင့်ရနူစရက်ရာဟီမီကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကပြောပါတယ်။အသေးခံဘုံးခွဲသမားတဦးရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအပြင်ဘုံးသုံးလုံးကိုလည်းအသုံးပြုခဲ့တာလို့ IS ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ယာဆွေးမှုဆိုပြီးအာဖဂန်သမ္မတအာရှရက်ဂါနီကလည်းတုံ့ပြန်ပြောဆိုပါတယ်။ထက်ပြန်လူမှုရေးနယ်ယဉ်ကျေးမှုစင်တာအဆောက်အုံရဲ့မြေအောက်ခန်းမှာတွေ့ဆုံပွဲကြီးအနီးအသေးခံဘုံးခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံးနှလုံးတို့ဇက်တိုက်ပောက်ကွဲခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ယဉ်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency AVA ကအ ਨੇ ဆုံးသတင်းတောက်တဦးလဲသိဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။တချိန်တည်းမှာပဲဘော့ပြည်နယ်မြောက်ပိုင်းမှာလည်းဘုံးပေါက်တာကြောင့်အ ਨੇ ဆုံးကလေး6ဦးသေဆုံးရပါတယ်။အစိုးရစန့်ကျင်ရေးစစ်သွေးကြွတွေထောင်ထားတဲ့ဘုံးကိုကလေးတွေကတွေ့ပြီးကစားကြတာမှဘုံးပေါက်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်ရှင်။